ဥရောပနိုင်ငံတွေထဲခိုးလုံဖို့အတွက်ကြိုးစားကြတဲ့ရှေ့ပြောင်းဒုက္ခသည်တွေကလည်းဦးရောက်ရှိလာကြတယ်။ EU နိုင်ငံတွေမှာဒုက္ခသည်တွေစုပြုံးနေတာကိုဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကြားဒုက္ခသည်300,000လောက်ကိုခွဲဝေးပြီးလက်ခံဖို့အတွက်အစီအစဉ်ကိုဥရောပလွှတ်တော်ကထောက်ခံခဲ့ပါတယ်။ EU လွှတ်တော်အမတ်တွေဟာဒီကနေ့ကျယ်တပ်ပြင်းနေမှာထောက်ခံမဲ382မဲ၊ကန့်ကွက်မဲ124မဲ၊ကြားနေ54မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်။နောက်တစ်ဆင့်အနေနဲ့ EU ပြည်ထောင်ဝင်ကြီးတွေကဒါကိုအတည်ပြုပေးရမှာဖြစ်ပြီးဒီအတည်ပြုပေးတာဟာဥရောပအရှေ့ပိုင်းနိုင်ငံတွေဘက်ကဆန့်ကျင်နေတဲ့အနေအထားကိုပြောင်းပေးနိုင်မှာဖြစ်ပါတယ်။ဩစတြေးလျဝင်ကြီးချုပ်ဝါနာဖရီမန်ကစလိုဗေးနီးယားဝင်ကြီးချုပ်နဲ့ဒီနေ့စလိုဗေးနီးယားနိုင်ငံမှာတွေ့ဆုံပြီး EU ဥရောပသမဂ္ဂကနေဒုက္ခသည်အရေးတွေကိုအရေးထားလှုပ်ဆောင်ဖို့အတွက်ပန်ကြားလိုက်ပါတယ်။ခရိုရှားဝင်ကြီးချုပ်ဇူရန်မီလန်နိုဗစ်ကဩစတြေးလျဝင်ကြီးချုပ်ဝါနာဖေးမန်နဲ့ဒီကနေ့ဇာဂရက်စ်မှာတွေ့ဆုံပြီးဒီပြဿနာကိုဆွေးနွေးပါတယ်။ခရိုရှားဝန်ကြီးချုပ်ကဒီဒုက္ခသည်တွေသူတို့နိုင်ငံကိုဖြတ်တန်းခွင့်ပေးမယ်လို့ကတိပေးခဲ့ပါတယ်။ဟန်ဂေရီကဆီးရီးယားနဲ့ထိစပ်နေတဲ့နေဆက်ဒေသကိုပိတ်ပစ်လိုက်ခြင်းကစပြီးခရိုရှားနိုင်ငံတဲကိုရွှေ့ပြောင်းဒုက္ခသည်9,600လောက်ဝင်ရောက်လာတယ်လို့ခရိုရှားကပြောပါတယ်။တချိန်ထဲမှာပဲခိုလုံခွင့်တောင်းခံမှုအတွက်ကြိုးစားကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေပေါ်မှာဟန်ဂေရီနိုင်ငံရဲ့ဆက်ဆံမှုဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂကရှုံ့ချနေတာဖြစ်ပါတယ်။ခရိုရှားနိုင်ငံဟာထောင်နဲ့ချီတဲ့ရွှေ့ပြောင်းဒုက္ခသည်တွေလာရောက်မှာကိုအဆင်သင့်ဖြစ်နေပေမဲ့တောင်းချီတဲ့ဒုက္ခသည်တွေအတွက်တော့တတ်နိုင်မှာမဟုတ်ဘူးလို့ခရိုရှားနိုင်ငံခြားရေးဝန်ကြီးဗက်စနာပူစစ်ကမနေ့ကပဲပြောကြားခဲ့ပါတယ်။ဟန်ဂေရီရဲတွေကဆာဗီးယားနယ်စပ်မှာရာနဲ့ချီတဲ့ဒုက္ခသည်တွေကိုမျက်ရည်ပုံးနဲ့ပြစ်ပြီးမိသက်ပိုင်နဲ့ရေပက်ဖြန့်လူစုခွဲခဲ့တဲ့နောက်ပိုင်းဟန်ဂေရီရဲ့လောက်ရက်ကိုမနေ့ကပဲကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ဂီမွန်းကရှုံ့ချပြစ်တင်လိုက်တာဖြစ်ပြီးသူတို့ဟာစစ်ပေးဆောင်လာသူတွေမှာလူခုံတိတ်ခါကိုလေးစားဖို့အတွက်ပြောပါတယ်။ဆာဗီးယားဝန်ကြီးချုပ်အလက်ဇန္ဒာဗူစစ်ကလည်းဟန်ဂေရီဟာဒုက္ခသည်တွေပေါ်မှာရရဆက်ဆက်ပြုမှုတယ်လို့ပြောပြီးရှုံ့ချခဲ့တာပါ။ဟန်ဂေရီကတော့ဒုက္ခသည်တွေဟာနေဆက်စီယူကိုအတင်းချော်ဖြတ်ဝင်ရောက်ခဲ့တာမို့ဒါဟာနိုင်ငံအတွက်အန္တရာယ်ရှိတဲ့သဘောတက်ရောက်နေတယ်လို့ပြောပါတယ်။